နိုင်ငံတော်သမ္မတဦးသိန်းစိန်ဟာပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေကိုနိုင်ငံရဲ့နိုင်ငံရေးလူမှုရေးစီးပွားရေးစတဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေရဲ့လက်ရှိအခြေအနေတွေနဲ့ပတ်သက်ပြီးပြောပြခဲ့ပါတယ်။သမ္မတဦးသိန်းစိန်အဓိကထားပြောသွားခဲ့တာကမတူညီတဲ့နိုင်ငံရေးအင်အားစုတွေကြားမှာကွဲပြားချက်တွေရှိနေပေမဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းတွေကိုအောင်မြင်အောင်လုပ်ဆောင်သွားမယ်လို့ပြောခဲ့ပါတယ်
။ပြုပြင်ပြောင်းလဲရေးလုပ်ငန်းရှင်တွေကပေါ်ပေါက်လာတဲ့နိုင်ငံရေးပွင့်လင်းလွတ်လပ်မှုတွေကြောင့်နိုင်ငံရေးအင်အားစုအချင်းချင်းထိတွေ့မှုများပုံမှုများပြားလာတဲ့အများအတူတူရဲ့အင်အားစုတွေကြားနိုင်ငံရေးပဋိပက္ခတွေရှိခဲ့ပေမဲ့နိုင်ငံရေးယဉ်ကျေးမှုတွေရဲ့အနှစ်သာရဖြစ်တဲ့ထိတ်တဲရင်ဆိုင်ခြင်းများကိုကြော်လောပြီးဆွေးနွေးညှိနှိုင်းရင်းနီလာများနဲ့အကြတဲ့အားလုံးကိုကြိုးပမ်းဖြည့်ရှင်းနိုင်ခဲ့ပါတယ်။အသွင်ကူးပြောင်းရေးအတွက်အဓိကလိုအပ်ချက်ဖြစ်တဲ့နိုင်ငံရေးတည်ငြိမ်မှုနဲ့ဒီမိုကရေစီရှင်သန်ရေးအတွက်အရေးကြီးတဲ့နိုင်ငံရေးတက်ကြွလို့ကြောင့်မို့လို့ဆက်လက်ထိန်းသိမ်းပြီးဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်များမှာအောင်မြင်အောင်လုပ်ဆောင်ရမှာဖြစ်ပါတယ်။
ဒါအပြင်နိုင်ငံရဲ့ပြုပြင်ပြောင်းလဲရေးမူဝါဒတွေဟာလည်းလမ်းကြောင်းမှန်ပေါ်ရောက်ရှိနေပြီဖြစ်သလိုစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အစိုးရနဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေပါဝင်တဲ့မြန်မာစီးပွားရေးဖိုရမ်အဖွဲ့အစည်းတည်းရဲ့ထူထောင်မှုရှိတယ်လို့လည်းတပ္ပရဦးသိန်းစိန်ကပြောခဲ့ပါတယ်
။ကျွန်တော်တို့အစိုးရအနေနဲ့ဒီပုဂ္ဂလိကအဖွဲ့အစည်းများအများအားဖြည့်တွေ့ပြီးတော့ပူးပေါင်းဆောင်ရွက်နိုင်မယ့် mechanism တစ်ခုကိုပူထောင်ဖို့ကျွန်တော်တို့ကကြိုးပမ်းဆောင်ရွက်နေပါတယ်။အဲ့တော့ဒီဟာလည်းကျွန်တော်မကြခင်မှာထူထောင်ပွားမှာဖြစ်ပါတယ်။အဲ့ဒီအဖွဲ့အစည်းရတော့ကျွန်တော်ဒီမြန်မာစီးပွားရေးဖိုရမ်ဒီမြန်မာ business ဖိုရမ်ကျွန်တော်ဖြစ်ပါတယ်။အဲ့တော့ဒီမှာကျွန်တော်တို့ line နဲ့ရှိပါတယ်တစ်ဖက်ကကျွန်တော်တို့ public ကလုပ်ငန်းရှင်တွေကိုယ်စားလှယ်တွေနောက်လုပ်ငန်းလိုက်ကတော့လို့ကိုယ်စားလှယ်တွေပါဝင်မယ်နောက်တစ်ခါဒီလုပ်ငန်းလိုက်ကိုယ်စားလှယ်တွေလုပ်ငန်းဖွဲ့မှာကတော့လို့ကျွန်တော် working group တွေနောက်ထိန်ညှိပေးမယ်ကျွန်တော်တို့ကတော့လို့အတွင်းမှုအဖွဲ့တွေအပေါ်ကနေကုတ်ကဲပေးမယ်ကျွန်တော်တို့ဒါအုပ်ချုပ်တဲ့အဖွဲ့တွေတစ်ဖက်ကကျွန်တော်ဓာရီပါသလိုပဲကျွန်တော်တို့အစိုးရဘက်ကလည်းဒါကျွန်တော်ဦးစီးပြီးတော့မှကျွန်တော်အောက်မှာကတော့လို့ဒုသမရတယောက်ဒုသမရတယောက်ထားပြီးတော့ဒီဘက်ကလို့ပဲကျွန်တော်တို့ညှိနှိုင်းဆွေးနွေးပေးမယ်ကျွန်တော်တို့အတွင်းမှုအဖွဲ့တွေနောက်တစ်ခါကျွန်တော်တို့လက်တွေ့အကောင့်တွေဖော်ဆောင်ရမယ်ဒီအဲ့ဒါဒီ mechanism ကြီးကိုကျွန်တော်တို့ဒါအများဆုံးဖွဲ့ပြီးတော့မှအကောင့်တွေဖော်ဆောင်ရသွားဖို့ကျွန်တော်ရှိပါတယ်။
သမရဦးသိန်းစိန်နဲ့တွေ့ဆုံပွဲကိုတက်ရောက်လာကြတဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေကကဏ္ဍအသီးသီးမှာလက်ရှိရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေနဲ့အစိုးရကပံ့ပိုးပေးရမယ့်အချက်တွေကိုတင်ပြခဲ့ကြပါတယ်။လေယာဉ်ကဏ္ဍနဲ့ပတ်သက်ပြီးပုဂ္ဂလိကလုပ်ငန်းရှင်တွေနဲ့အများပြည်သူပူးပေါင်းအကောင့်တွေဖော်နေတဲ့ private public partnership လုပ်ငန်းစဉ်ဟာလက်တွေ့မှာအောင်မြင်မှုမရှိဘူးလို့မြန်မာနိုင်ငံစံစဘာလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးချစ်ခိုင်ကပြောပါတယ်
။လေယာဉ်ကဏ္ဍအပိုင်းမှာကျွန်တော်တို့လုပ်ရုံဆွေးနွေးပွဲတွေတက်ဆိုင်ဆွေးနွေးပွဲတွေမှာခုနသမရာကြီးလမ်းညွှန်သလို private public partnership ဆိုတဲ့ကဏ္ဍအကောင့်တွေဖော်တဲ့နေရာမှာထိရောက်မှုမရှိပါဘူး။တကယ်လက်တွေ့ကြကြဖြစ်မလာဘူးဆိုတာတွေ့ရှိရပါတယ်။ဒီလို private partnership ဆိုတဲ့ကိစ္စမှာလေကျွန်တော်တို့ private ကိုဖိတ်ခေါ်တဲ့နေရာမှာမိမိတို့ပြောတာကိုနားထောင်ပြီးတော့ဟုတ်ကဲ့ပြောမယ်လူတွေကိုပဲဖိတ်ခေါ်ဆောင်ရွက်နေမယ်ဆိုရင်လေအောင်မြင်နိုင်မှာပဲမရှိပါဘူးလို့တစ်ဖက်ကပို့ကုန်နဲ့ပတ်သက်လို့မြင့်တင်ရေးကဏ္ဍမှာလေဒီနေ့လေယာဉ်ကဏ္ဍရဲ့စံစဘာထွက်ကုန်မှာသုံးနှစ်တာကာလရဲ့စီးပွားကူးစက်ရဲ့ကိန်းဂဏန်းတွေကြည့်မယ်ဆိုဘယ်ဆန်တွေကိုတင်ပို့နေပါလဲဘယ်လောက်ပမာဏတင်ပို့နေပါလဲ
ဒါအပြင်စီးပွားရေးလုပ်ငန်းရှင်တူဦးဖြစ်တဲ့ဦးတီစားကလည်းအစိုးရရဲ့မူဝါဒအားနည်းချက်တွေကိုထောက်ပြခဲ့ပါတယ်
။ကျွန်တော်တို့အမှန်တကယ်လုပ်ကိုင်နေသူများကိုပြန်လည်ပြီးတော့တိုင်းပြည်မှာရင်းနှီးမြှုပ်နှံရန်အခွင့်အရေးပေးဖို့လိုကြောင်းလည်းပြောကြားလိုပါတယ်။ကျွန်တော်တို့ policy ဘိုင်းကိုပြည့်ပြည့်တသားသိကျင်ပါတယ်။ကျွန်တော်တို့နိုင်ငံတော်ရဲ့ plan ကိုလည်းကျွန်တော်တို့လုပ်ငန်းရှင်များကိုပြည့်ပြည့်တသားဖြန့်ချပေးတာကိုကျွန်တော်တို့ခံယူကျင်ပါတယ်။ပူးပေါင်းပြီးတော့လည်းကျွန်တော်တို့ဒီ plan များကိုဆွဲဖို့အစဉ်သက်ရှိပါတယ်။ performance ဘိုင်းနေလည်းကျွန်တော်တို့ကောင်းရင်ကောင်းတယ်လို့မကောင်းရင်မကောင်းတယ်လို့စူပိတဲ့မျိုးကိုလည်းကျွန်တော်တို့လက်ခံရစဉ်စစ်ရှိကြောင်းနဲ့ခင်မီတည်ငြိမ်ပြီးတော့ sustainable growth ဖြစ်တဲ့ democracy နိုင်ငံဖြစ်ဖို့အတွက်ကျွန်တော်ကြံ့မဲ့တဲ့လုပ်ငန်းရှင်များအသင်းမှပါဝင်ရအမဲစဉ်စစ်ရှိကြောင်းပြောကြရင်ညီငုံချော်ရပါတယ်
ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေရဲ့တင်ပြဆွေးနွေးချက်တွေနဲ့ပတ်သက်ပြီးသမရဦးသိန်းစိန်ကအခုလိုပြောခဲ့ပါတယ်
တော်တော်ဆောင်ရွက်ရမယ့်ကိစ္စတွေကိုနောက်ဒါတွေကိုကျွန်တော်တို့တော်တော်ကြောင့်လို့ဖြည့်ရှင်ဆောင်ရွက်ပေးသွားမှာဖြစ်ပြီးတော့ချိန်ယူပြီးတော့ဆောင်ရွက်ရမယ့်ကိစ္စတွေနောက်တစ်ခါမဆောင်ရွက်နိုင်သေးတဲ့ကိစ္စတွေဒါတွေကလည်းကျွန်တော်တို့ဒီအပစင်အစိုးရကျွန်တော်ဒီကက်ဘိနက်အစည်းအဝေးကျွန်တော်တို့ရှိပါတယ်အဲ့တော့ကက်ဘိနက်အစည်းအဝေးမှာကျွန်တော်တို့ဒါအများနဲ့တွေ့ဆုံညှိနှိုင်းပြီးတော့မှနောက်ဒါကိုကျွန်တော်တို့ဆုံးဖြတ်ပြီးတော့ဆောင်ရွက်ပေးသွားပါမယ်လို့ကျွန်တော်အနေနဲ့ပြောကြားရင်းနဲ့ညီကုန်းချိုးရပါတယ်
ဒါပြင်စီးပွားရေးဖွံ့ဖြိုးတိုးတက်မှုအနေနဲ့2017ခုနှစ်ကနေ2023ခုနှစ်ဒီဇင်ဘာလအထိနိုင်ငံသားယင်းနှီးမြှုပ်နှံမှု188ခုယင်းနှီးမြှုပ်နှံမှုတန်ဖိုးပေါင်းအမေရိကန်ဒေါ်လာ 8.2 ဘီလီယံကျော်နဲ့ပြည်တွင်းယင်းနှီးမြှုပ်နှံမှုလုပ်ငန်းသစ်ပေါင်း145ခုနဲ့ယင်းနှီးမြှုပ်နှံမှုတန်ဖိုးကျပ်2268ဘီလီယံကျော်တိုးတက်လာတယ်လို့သမ္မတဦးသိန်းစိန်ကပြောခဲ့ပါတယ်ခင်ဗျာ